ြံခန့်တာလို့မပါရဲ့လားတူတော်မောင်ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကမန္တလေးတိုင်းဒေသကြီးပျော်ဝယ်မြို့နယ်ဒီရုပ်ကြီးရွာမှာ၄နှစ်အရွယ်ကလေးမလေးတယောက်ကိုခွေးလေးခွေးလင်းနေဝိုင်းကိုက်လိုက်လို့အသက်သေဆုံးခဲ့ရတယ်။ဒီသတင်းကိုကြားရတဲ့ပြည်သူတွေအလုံးယဉ်ထုမနာဖြစ်ခဲ့ကြရပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကလည်းပေါင်းတယ်မြို့မှာခွေးလေးခွေးလင်းနေဝိုင်းကိုက်လို့လူ18ယောက်ဆေးရုံတက်ခဲ့ကြရတယ်။ဒီလိုခွေးလေးခွေးလင်းနေမကြာခဏအကိုက်ခံနေကြတဲ့ဆိုတဲ့သတင်းခွေးလေးခွေးလင်းနေကြောင့်ကြီးစွာသောစိတ်အနှောက်အယှက်ဖြစ်နေရပါတယ်ဆိုတဲ့သတင်းတွေလူမှုကွန်ရက်ဆာမျက်နှာပေါ်မှာမကြာခဏဖတ်နေကြားနေရပါတယ်ငါတို့မြန်မာနိုင်ငံဟာခွေးယူပြန်ယောဂဖြစ်ပွားစေနိုင်ငံပေါင်း150ထဲမှာပါဝင်နေပြီးခွေးယူပြန်ယောဂကူးစက်ခံရနိုင်မှုအနေရရှိတဲ့နိုင်ငံဖြစ်သတ်မှတ်ခံထားရပါတယ်ခံမှန်းတွက်ချက်မှုအရမြန်မာနိုင်ငံမှာခွေးကောင်ရီ3တန်းခွဲကျော်ရှိနိုင်ပြီးအများစုဟာပိုင်ရှင်မရှိတဲ့ခွေးလေးခွေးလင်းတွေဖြစ်ကြပါတယ်အဲ့ဒီခွေးတွေဟာတစ်နှစ်ကို20ရာခိုင်နှုန်းနဲ့ဆက်ပြီးတိုးပွားလျက်ရှိနေပါတယ်။ကဘာပေါ်မှာ15မိနစ်ကိုလူတစ်ယောက်နှုန်းခွေးယူပြန်ယောဂကြောင့်အသေဆုံးနေရပါတယ်။စီမင်သာယာရဲ့သတင်းထုတ်ပြန်ချက်အရရခုံတိုင်းဒေသကြီးတစ်ခုထဲမှာတင်ခွေးလင်းခွေးလင်းအကောင်ရေ38000ကျော်လောက်ရှိနေပြီးတစ်နှစ်ကိုကောင်ရေ9000ကျော်လောက်မျိုးပွားနေပါတယ်။ခွေးလေးခွေးလင်းတွေများပြားလာတဲ့အမျှခွေးယူပြန်ယောဂဖြစ်ပွားမှုခါလဲတစတဲ့တစပိုးပြီးများပြားလာပါတယ်။ခွေးယူပြန်ယောဂဟာဗိုင်းရပ်စ်ပိုးတစ်မျိုးကြောင့်ဖြစ်ပွားတာဖြစ်ပြီးအဲ့ဒီဗိုင်းရပ်စ်ကို rabies virus လို့ခေါ်ပါတယ်။အဲ့ဒီဗိုင်းရပ်စ်ပိုးဟာခွေးတရေကနေတဆင့်ကိုယ်တွင်းကိုဝင်ရောက်သွားကြပြီးအုံနောက်ကိုရောင်ရမ်းပြက်စီးစေတာပါ။ခွေးယူပြန်ယောဂဟာကာကွယ်ဆေးတာရှိပြီးအမှန်တကယ်ယောဂဖြစ်ပွားပြီးဆိုရင်တော့တရားရာဂိုင်နှုန်းကုရနှစ်ထိဆေးမရှိသေးပါဘူး။ယောဂပိုးကူးစက်ခံရခြင်းကနေလက္ခဏာပြခြင်းဟာဆယ်ရက်ဝန်းကျင်ကနေချို့ဆိုနှင်းနဲ့ချီပြီးကြာနေတတ်တဲ့အတွက်ခွေးကိုက်ခံရပြီးတစ်ပတ်တစ်လလောက်အကြာထိဘာမှမဖြစ်သေးရင်ယောဂမဖြစ်တော့ပါဘူးဆိုပြီးပေါ့ဆမနေသင့်ပါဘူးတချို့လူနာတွေဆိုရင်ခွေးကိုက်ခံရပြီးတစ်နှစ်ကြာမှယောဂဖြစ်ပေါ်တဲ့တာဒကတွေရှိနေပါတယ်အကောင်းဆုံးကတော့ခွေးကိုက်ခံရတာနဲ့ခွေးယူပြန်ယောဂကာကွယ်ဆေးကိုအမြန်ဆုံးထိုးထားသင့်ပါတယ်ဒါမှစိတ်ချမှာပါခွေးပိုင်ရှင်တွေအနေနဲ့လည်းမိမိတို့ခွေးကြောင်တွေကိုကာကွယ်ဆေးမှန်မှန်ထိုးထားသင့်ပါတယ်ခွေးယူပြန်ယောဂကာကွယ်ဆေးကကျပ်9000လောက်ကျသင့်မှာဖြစ်တဲ့အတွက်အခြေခံလူရန်းသားတွေအတက်ကတော့ကြည့်သွားတော့အခက်ခဲတစ်ခုပေါ့ငါတူကာကွယ်ဆေးမထိုးနိုင်တဲ့အတွက်အသက်သေဆုံးနေရတဲ့သူတွေအထူးသဖြင့်ကြေးလက်ဒေသမှာမကြာခဏကြားနေရပါတယ်ငွေကြေးအဆင်မပြေတာရဲ့ဆေးဝါးလက်လန်းမမီတဲ့နေရာဒေသတွေဖြစ်နေတာရဲ့ကြောင့်ပါဒဇာနဲ့ဒဇတိုးပွားလာနေတဲ့ခွေးတွေခွေးလွင်တွေကိုနှိမ်နှင်းနိုင်မှုတက်ဆိုင်ရာစီပင်ဌာနအနေနဲ့လဲကြီးစွာသောဝင်တို့ဝင်ပိုးကြီးဖြစ်နေရပါတယ်ခွေးတကောင်ကိုအစိတ်ကျတပ်ဖြတ်ဖို့အတွက်ငွေကျပ်တောင်းကနန်းလောက်ကုန်ကြမှာဖြစ်ပြီးမိစေနဲ့ပြစ်ဖန်တာသားကြောဖြတ်တာတွေအတွက်ကခွေးတကောင်အတွက်ကိုကုန်ကြစိတ်ကျက်4000လောက်ရှိပါတယ်။ဒါကြောင့်စီပင်သားယာဌာနအနေနဲ့မြန်မာတနိုင်ငံလုံးမှာရှိတဲ့ခွေးလီခွေးလင်းတွေအားလုံးကိုမိစေးနဲ့ပြစ်ဖမ်းပြီးသားကြောဖြတ်ပေးဖို့အတွက်လုံလောက်တဲ့ငွေကြေးပမာဏမရှိပါဘူး။ဒါကြောင့်ရန်ဖန်ရန်ခါအစိတ်ချတက်ဖြတ်ရပါတယ်။ဒီခါမှာစီပင်သားယာအနေနဲ့အခက်အခဲတွေနဲ့ရင်ဆိုင်ရပြန်ပါတယ်။အဲ့ဒါကဘာလဲဆိုတော့ခွေးချစ်သူများအသင်းအဖွဲ့တွေကနေပြင်းပြင်းထန်ထန်ကန့်ကွက်တားမြစ်နေကြလို့ပါ။ခွေးချစ်သူအသင်းဖွဲ့အစည်းတွေဟာစီပင်သားယာကခွေးတွေကိုအစိတ်ချတပ်ဖြတ်နေတာကိုရပ်တန့်ပေးဖို့မြို့တော်ခမ်းမရှိမှဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။ဒါပေမဲ့တာဝန်မီယူပဲစနစ်တကျမွေးမြူထားတာမဟုတ်တဲ့ခွေးလေခွေးလင်းတွေကြောင့်နှစ်စဉ်နှစ်တိုင်းလူတွေသေဆုံးနေကြရတာကိုတော့ဘယ်သူမှတာဝန်ခံမဖြေရှင်းပေးနိုင်သေးပါဘူး။ခွေးချစ်သူတွေအနေနဲ့လည်းခွေးချစ်တာတစ်ခုတည်းနဲ့တင်မလုံလောက်ပဲကိုမွေးထားတဲ့ခွေးအတွက်ကိုတာဝန်ယူပေးဖို့လိုအပ်ပါတယ်။ကာကွယ်ဆေးမှန်မှန်ထိုးပေးတာစနစ်တကျထိန်းချောင်းမွေးမြူတာမျိုးပေါ့ဒီလိုမှတာဝန်မယူနိုင်မှုဆိုရင်မမွေးတာအကောင်းဆုံးပါပဲကိုအစာကျွေးနေတဲ့ခွေးကလမ်းပေါ်မှာဖြစ်နေပေမဲ့တယောက်ယောက်ကရိုက်နေလိုက်ရင်အိမ်ထဲကထွက်ပြီးရန်တွေးတတ်ပေမဲ့တယောက်ယောက်ကိုကိုက်လိုက်ရင်တော့မတိကျအောင်ဆောင်ပြီးတာဝန်မယူတာမျိုးတော့မဖြစ်သင့်ဘူးပေါ့ဗုဒ္ဓဘာသာထွန်ကားပြီးဘာသာရေးကိုင်းဆိုင်တဲ့လူမျိုးတွေမှန်ပေမဲ့ခွေးတစ်ကောင်ရဲ့အသက်နဲ့လူတစ်ယောက်ရဲ့အသက်ဘယ်အရာကပိုပြီးတန်ဖိုးရှိတယ်လဲဆိုတာတော့ခွဲခြားနားလည်နိုင်ရပါလိမ့်မယ်နိုင်ငံရဲ့ခြားမှာတော့ခွေးတကောင်မွေးမြူမယ်ဆိုရင်မွေးမဲ့ခွေးကိုမှတ်ပုံတင်ထားရပါတယ်။ပိုင်ရှင်မရှိတဲ့ခွေးလေခွေးလင်းတွေကိုတက်ဆိုင်ရာဌာနကနေဖမ်းဆီးပြီးခွေးတွေကိုထိန်းသိမ်းထားတဲ့ဘီဟာလိုနေရာမျိုးကိုပို့ပေးလိုက်ပါတယ်ငါတူ။ခွေးချစ်တဲ့သူတွေအနေနဲ့ခွေးမွေးခြင်းရင်အဲ့ဒီလိုဘီဟာမျိုးကနေတောင်းယူမှတ်ပုံတင်ပြီးမွေးစားနိုင်ကြပါတယ်။ငါတို့နိုင်ငံမှာတော့အစိုးရအဖွဲ့ကြီးကဒီလိုဘီဟာမျိုးဖွင့်လှစ်ထားတာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့ပရာဟိဒပုဂ္ဂလိကအဖွဲ့အစည်းနှစ်ခုသုံးခုလောက်တော့ရှိတယ်လို့ကြားသိရပါတယ်။အဲဒီအဖွဲ့အစည်းတွေကခွေးကောင်ရီယာနဲ့ထောင်ထဲချီပြီးကျွေးမွေးစောင့်ရှောက်ထားကြပါတယ်။ Tabime Kuigu, Ting Dingmo, Ninia Asau Uzi, Asasa Ne, Jama Edu, Gongjazi, Miabia Larajang, Yisi, Donkamu, Mulegu Wulule, the Dini Tama, Pani Yavare. Quili, Quilinigo, Tapia, Totinare, Mizi Baby, Tajo Chabira, the recent Chituri, Punitare, Giharima, Juimui Sangsha Tanaino, Bubi Gaunavo. Tasaya, Asoya, Tana Ninele, Brahida, Apoe Zidugo, Guni Ban, Bubi Wul, Luabare, Luayen, Nanganagaga, the recent Chitumia, Apoe Zidune, Bubong Sangyabi, Jamongwe, Guni Shapui Beda, Asa Uminia, Nilumi Yanrigo, a Tongu Beda Mune, Guni Ban Budemare. Raisan Chituri and Ninegale, go Muemu Tare, Raisango, go Dawin Yubi, Senator Sigan Chisi, Muemu Jabalu, a Jan Beijing, Dilaban Nigon Cholai Biali, Mele Ayang Azi Sabiama, Maya Sago, Mionime, Chilazuado, Maya Aba, Sani U.